မတူကွဲပြားတဲ့လူမျိုးဘာသာတစ်ခုနဲ့တစ်ခုအကြားမှာပဋိပက္ခတွေဖြစ်စေဖို့အမုန်းစကားဖြန့်ဝေမှုတွေကိုထိထိရောက်ရောက်ကင်တွဲဖြေရှင်းနိုင်မဲ့ဥပဒေချမ်းတရက်ကိုဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ကအချောတက်ရေးဆွဲနေပြီးတော့ဒီလမကုန်ခင်မှာတော့သာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနကိုပေးပို့သွားမှာဖြစ်ပါတယ်။ဥပဒေချမ်းကိုသာသနာရေးဝင်ကြီးဌာနကိုမပို့ခင်မှာပြန်လည်သုံးသပ်နိုင်မှုအတွက်ဘာသာကြီး၄ခုဆိုင်ရာအဖွဲ့အစည်းတွေကိုလည်းပေးပို့ထားတယ်လို့ဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ကပြောပါတယ်။တည်င်းအပြည့်စုံကိုတော့ VOA တည်င်းနောက်မမင်းမြင့်ခိုင်ကစုံစမ်းတင်ပြထားပါတယ်ရှင်။
မတူကွဲပြားတဲ့လူမျိုးဘာသာတစ်ခုနဲ့တစ်ခုကြားပဋိပက္ခတွေဖြစ်စေတဲ့အမုန်းစကားတွေဖြန့်ဝေမှုကိုထိထိရောက်ကင်တွယ်အရေးယူနိုင်မဲ့ဥပဒေချမ်းတရက်ကိုဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့အနေနဲ့ရေးဆွဲနေတာပြည်စည်းနေပါပြီ။ဒီဥပဒေချမ်းမှာပါတဲ့အချက်လက်တွေကိုပြန်လည်ပြင်ဆင်သုံးသပ်နိုင်ဖို့ဘာသာကြီး၄ခုကိုပေးပို့ထားပြီးဇူလိုင်လမကုန်ခင်မှာသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနကိုပေးပို့သွားမှာဖြစ်တယ်လို့ဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌဦးစိန်ဝင်းအောင်ကပြောပါတယ်။
ကျွန်တော်တို့ကတော့ဥပဒေကြီးကတော့ပြီးပြီရှင်းပြီ။အခုကျွန်တော်တို့ရေးထားတဲ့ဟာကိုအဲဘာသာ၄ခုကိုထပ်ပြီးတော့ပေးထားတယ်။ခင်ဗျားတို့ကျွန်တော်ပို့တော့မယ်။ခင်ဗျားတို့ပြင်အောင်မလဲ။ပြင်ညာရှိပြင်ပါ။ပို့ဘာသာကြီး၄ခုကနေ73ရင်းနေကျွန်တော်ပြန်တောင်းထားတယ်။ကြည့်မယ်။ကြည့်ပြီးတော့ရှိရင်ဒါလက်ခံနိုင်တဲ့ဟာရှိကောင်းရှိမယ်။လက်မခံရင်အရှိရင်တို့ကိုပြန်ပြီးတော့ကြီးနိုင်ရမယ်။အဲ့ဒီချက်တော့ရှိတယ်။အဲ73ရင်းနေတောင်းမယ်။ကျွန်တော်တို့လုံဆောင်ချက်6ရက်5ရက်လောက်ယူမယ်ပြီးရင်ကျွန်တော်ဒီလာထဲမှာအပြီးပို့မယ်
ငင်းချင်းစွာအတူရှင်တွဲနေထိုင်ရင်းနဲ့ပတ်သက်လို့ရန်ကုန်မန္တလေးမော်လမြိုင်မကွေးစတဲ့မြို့တွေမှာဘာသာပေါင်းစုံအဖွဲ့တွေအစည်းအဝေးတွေပြုလုပ်ခဲ့တော့ကအမုန်းစကားတွေဖြန့်ဝေမှုတွေကိုတားမြစ်နိုင်မဲ့ဥပဒေပြဋ္ဌာန်းဖို့ဆုံးဖြတ်ထားရကနေအခုလိုအမုန်းစကားတွေဖြန့်ဝေမှုကိုတားဆီးကာကွယ်နိုင်မဲ့ဥပဒေချမ်းတရက်ရေးဆွဲခဲ့ကြတာပါဒီဥပဒေချမ်းအရာတော့ပြိပက္ခတွေဖြစ်အောင်အမုန်းစကားတွေကိုတူဦးတယောက်ကဖြစ်စေအဖွဲ့စည်းလိုက်ဖြစ်စေဖြန့်ဝေရင်အရေးယူနိုင်မှာဖြစ်ပြီးအမုန်းစကားတွေပြောဆိုဖြန့်ဝေမှုနဲ့ပတ်သက်လို့အရေးယူမယ်ပြစ်မှုပြစ်ဒဏ်ကိုတော့လုံးလုံးဆိုင်မှာထုတ်မပြောလို့သေးဘူးလို့ဦးစိန်ဝင်းအောင်ကပြောပါတယ်
။ဟောအဲ့ဒါတော့ဟိုဘာသာ၄ခုအဖြေရတဲ့အချိန်ကျွန်တော်ပြောပါမယ်နော်။အဲဘာသာ၄ခုကနေအဖြေရမှာပြောလို့ဖြစ်မယ်။ဘာလို့ဆိုတော့အချို့ဟာတွေကျတော့တိတ်ပြီးတော့ပြင်းပြင်းထန်ထန်တော့ပြီးတော့လုပ်ပြန်ရင်လေပြန်နဲ့ဥပဒေတွေနဲ့ချိန်ထိုးကြည့်ရတာ哦။အဲ့တော့ဥပဒေကမဖြစ်သေးတဲ့မတင်ရသေးတဲ့ဟာကိုတွားပြီးပြောလိုက်ရင်ဟိုဘာသာတွေကျွန်တော်ဝိုင်းပြီးတော့ပြောကြလိမ့်မယ်။အကြောင်းမလို့ဘလောက်ပါညာဆိုကျွန်တော်ပြောဖို့တော့အခုချိန်မှာစောသေးတယ်
။ဘာသာကြီးနဲ့ရည်ကြီးမှုဝင်ကြီးသူရဦးအောင်ကိုကလည်းဇူလိုင်လ9ရက်နေ့ကမြန်မာမွတ်စလင်စီးပွားရေးလုပ်ငန်းရှင်များအသင်းရဲ့အစ်နှစ်အထိမ်းအမှတ်ညစာစာပွဲမှာအမိုးစကားတွေဖြန့်ဝေမှုတွေကိုတားမြစ်နိုင်မဲ့ဥပဒေချမ်းကိုသာသနာရေးဝင်ကြီးဌာနအနေနဲ့လက်ခံရရှိရင်ပြည်တော်စုရှိနေရုံကိုပေးပို့ပြီးလွတ်တော်မှာတင်မယ်လို့ပြောဆိုထားပါတယ်။ဒီဥပဒေချမ်းနဲ့ပတ်သက်လို့သာသနာရေးဝင်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်စောဝင်းကတော့အခုလိုပြောပါတယ်။
ဒါကဘောင်းတော့အခွဲတွေနဲ့ဟိုလောက်တာဆိုဘယ်ချင်းနည်းမှန်းတော့လောစေတော့ကျွန်တော်လည်းလောစေတော့မသိသေးဘူးခင်ဗျာဒါပေမဲ့လည်းအခုလည်းဝင်ကြီးလည်းနောက်ဆုံးအချိန်ကြီးတယ်ဒီနေရာတောင်းဝန်ပေးပြီးလောက်ထားတယ်ဆိုတော့သူလည်းပြောပါတယ်ခင်ဗျာဟိုပြောရင်တော့ကျွန်တော်တို့ဝင်ကြီးနေမှာကလည်းဒါအဓိကကတော့ဒီဘာသာဘောင်းဆုံးချစ်ကြည်အဖို့ပဲဒီကြာတောင်းဝန်ပေးပြီးလောက်ခိုင်းတဲ့အတွက်ကျွန်တော်တို့ဝင်ကြီးဌာနနဲ့လောလောဆယ်ဆယ်ပြန်ပြီးပြီးတော့ပဲရှိပြီလို့ကျွန်တော်တို့လည်းပူးပေါင်းဆောင်ရမ်းနေတယ်ကျွန်တော်တို့မလုပ်ရသေးတော့လေဟိုအဲ့လိုနေအသေးသေးလို့ကျွန်တော်လည်းမသိနိုင်ဘူ
းပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းရန်ကုန်တိုင်းဝန်ကြီးချုပ်ကအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာရှိစရာမလိုတော့ဘူးလို့ပြောဆိုထားတဲ့အပေါ်မှာမဘာသာအဖွဲ့စည်းတွေဘက်ကမကြည်မနက်ဖြစ်ခဲ့ပြီးဒီအပေါ်မှာဖြည့်ရှင်းပေးဖို့အစိုးရအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာနှစ်ဖက်အပြန်အလှန်ပြောဆိုငင်းခုန်မှုတွေရှိနေပြီးတစ်ဆက်တည်းမှာပဲလူမျိုးရေးဘာသာရေးအထူးဂရုံးတွေကိုဥတီစေတဲ့အမိုးစကားဖြန့်ဝေမှုကိစ္စတွေကိုပါတဘာတဲပြောဆိုလာကြတာဖြစ်ပါလိမ့်ရှင်